ရုရှားနဲ့ယူကရိန်းတို့ရဲ့တိုက်ပွဲအခြေအနေကယူကရိန်းမှာကျုံးနေရတဲ့စစ်ပွဲဟာ2025ထက်နောက်မကျဘဲအဆုံးသတ်သွားမယ်ဖြေလန်းတွေလှမ်းဖို့အတွက်အခွင့်အလမ်းဖန်တီးလာတယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကဗော်ဒဖူးနဲ့ယူကရိန်းနဲ့အရှိတ်အဥရောပနိုင်ငံတွေရဲ့တတိယအကြိမ်နဲ့ထိပ်သီးအစည်းအဝေးမှာပြောပါတယ်ခရိုရှားနိုင်ငံဒူဘရော့နီမှာကျင်းပတဲ့ထိပ်သီးအစည်းအဝေးမှာယူကရိန်းသမ္မတကပြောတာပါအခု2024ခုနှစ်မကုန်ခင်လတည်းအတွင်းမှာယူကရိန်းနဲ့သူ့မဟာမိတ်တွေအတွက်ငြိမ်းချမ်းရေးနဲ့ရေရှည်တည်ငြိမ်ရေးပေါ်ပေါက်လာဖို့လှုံ့ဆော်နိုင်တဲ့အခွင့်အရေးရှိနေတယ်လို့ပြောပါတယ်။ဒီလိုလုံနိုင်ဖို့အတွက်အမေရိကန်ပါဝင်ဒေသမဟာမိတ်တွေထောက်ပံ့ကူညီမှုပေါ်မှာမူတည်နေတယ်လို့ပြောပါတယ်။ယူကရိန်းရှေ့ပိုင်းဒေသတွေကိုရုရှားကပုံမှန်တိုးပြီးတိုက်ခိုက်နေခြင်းမှာယူကရိန်းကအနောက်မဟာမိတ်တွေပြည့်တဲ့တာဝန်ပြည်လက်နက်တွေနဲ့ရုရှားပိုင်နဲ့အတွင်းပိုင်းအထိတိုက်ခတ်ခွင့်ရဖို့ယူကရိန်းကတောင်းဆိုနေတာလည်းဖြစ်ပါတယ်။ယူကရိန်းတပ်တွေကရုရှားနယ်စပ်ကိုကျော်ဖြတ်ပြီးခတ်စ်ဒေတာအနောက်ပိုင်းကိုဝင်ရောက်ထိုးစစ်ဆင်နေတာနှစ်လရှိသွားပါပြီ။ယူကရိန်းသမ္မတကသူ့ရဲ့အွန်လိုင်းအစီအစဉ်ဟာဥရောပဒေတာတည်ငြိမ်ရေးအတွက်အစီအစဉ်လို့ပြောပါတယ်။